လွန်ခဲ့တဲ့၅နှစ်တုန်းကဟောင်ကောင်မှာဘုံခွဲကျန်စီမှုတွေတအူးကိုအပြစ်ချလိုက်ပြီး၆ဦးကိုတော့ပြန်လွှတ်ပေးလိုက်ပါတယ်။၂၀၁၉ခုနှစ်ကဟောင်ကောင်မှာရဲတွေကိုဘုံခွဲတိုက်ခတ်ဖို့ကျန်စီမှုနဲ့ဖမ်းထားတဲ့9ယောက်ထဲက6ယောက်ကိုတရားသေးလွှတ်ပေးလိုက်ပြီးတယောက်ကိုအပြစ်ရှိတယ်လို့ဟောင်ကောင်ဂျူရီအဖွဲ့ကဒီနေ့ဆုံးဖြတ်ချက်ချလိုက်တာပါ။ဟောင်ကောင်မှာဒီမိုကရေစီထောက်ခံတဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်နေတဲ့အချိန်တွင်ရဲတွေကိုဘုံခွဲတိုက်ခတ်ဖို့ကျန်စီခဲ့တာဖြစ်တယ်လို့ဂျူရီခေါင်းဆောင်ကဆိုပါတယ်။အဲ့ဒီလူခုနှစ်ယောက်ဟာအစွန်းရောက်အဖွဲ့နှစ်ခုကဖြစ်ပြီးအဲ့ဒီအထဲကတစ်ဖွဲ့ကတော့ Dragon Slayer လို့ဆိုတဲ့အဖွဲ့ဖြစ်တာအပြည့်ပြည့်ဆိုင်ရာလူခုရင်းနေလူလူဆန္ဒပြချီတက်ပွဲမှာရဲတပ်ဖွဲ့ဝင်တွေကိုဘုံခွဲတိုက်ခိုက်ဖို့ကြံစည်ခဲ့တာဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။အဲ့ဒီလူတွေကို2019ခုနှစ်ဒီဇင်ဘာ10ရက်နေ့လူလူဆန္ဒပြချီတက်တဲ့လမ်းတစ်လျှောက်ဘုံနှလုံးထောင်ဖို့ပူးပေါင်းကြံစည်တယ်ဆိုပြီးအကြမ်းဖက်ဝါဒတံပြန်နှင်းနေအဥပဒေတွေနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်။ဒါဟာ2002ခုနှစ်ကအဲ့ဒီဥပဒေကိုစတင်ပြဋ္ဌာန်းလိုက်ပြီးလိုက်ချင်းကစပြီးပထမဆုံးအကြိမ်အသုံးပြုခဲ့တာဖြစ်ပါတယ်ခင်ဗျ